မတရားသိမ်းတဲ့ဆက်သွယ်မှုကြောင့်ဖမ်းဆီးတရားစွဲဆိုခံထားရတဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တဦးရဲ့အမှုကိုတမရကိုယ်တိုင်ကအရေးတူကူညီဆောင်ရွက်ပေးနေတဲ့အကြောင်းစနေနေ့မှာအကြောင်းကြားလာတယ်လို့ SNLD ခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ်။တရားစွဲဆိုခံထားရသူဘက်ကလိုက်ပါဆောင်ရွက်ပေးမယ်ဥပဒေအကျိုးဆောင်တွေကတော့အာဏာပိုင်တွေဘက်ကတင်သွင်းတဲ့တက်တည်ဖြောင့်ချက်တွေဟာတရားနီလန်ကြမကြစစ်ဆေးဖော်ထုတ်သွားရမှာဖြစ်တယ်လို့ဆိုပါတယ်။လောလောဆယ်မှာတရားစွဲဆိုခံထားရသူ SNLD ပါတီဝင်အနေနဲ့အာဏာပိုင်တွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်စစ်ကူတာခွင့်တောင်းခံထားတာပါ။ဒီလိုအခြေအနေတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြပေးပါရှင်
။မတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တင်တဲ့တရားစွဲဆိုခံထားရတဲ့ SNLD ပါတီနတ်လင်းမိုင်ကျေးရွာဥက္ကဋ္ဌဦးဆိုင်ကျန်ရဲ့အမှုကိုတမရကိုယ်တိုင်ကကင်တွယ်ဖြည့်ရှင်းပေးဖို့ SNLD ပါတီခေါင်းဆောင်ဦးခွန်ထွန်းကတောင်းဆိုခဲ့ပြီးတဲ့နောက်စနေနေ့မှာတော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကနေဒီကိစ္စကိုတမရကပြည်လည်အောင်စ조사ပေးနေကြောင်းတုံ့ပြန်လာတယ်လို့ SNLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်လိပ်ကပြောဆိုပါတယ်
။ဟုတ်တယ်ဦးခွန်ထွန်းနဲ့သူတို့ချင်းရဲ့ဆက်သွယ်သူကိုယ်တိုင်ရောတမရကြီးကိုယ်တိုင်ရောဒီကိစ္စကိုအများဆုံးပြည်လည်သိချင်တာပေါ့နော်။ဒါကြောင့်မို့လို့ဝိုင်းဝန်းမိကူညီနေပါတယ်ဆိုတဲ့အကြောင်းဒီကိစ္စအတွက်ကိုတမရကြီးကိုယ်တိုင်လည်းအရေးတကြီးဆောင်ရွက်ပေးမှာပါ။ပြည်ပြည်လည်းစိုးရိမ်စရာမရှိပါဘူးပေါ့။ဒါတော့ပါပဲခင်ဗျာသူတို့ပြောတာတော့ဒါကြောင့်မလို့တို့လူကြီးလမ်းကြောင်းနဲ့အားလုံးအသင့်ပြောင်းတော့စီစဉ်သွားပေးနိုင်လိမ့်မယ်လို့ကျွန်တော်ညွှန်လင်းရပါတယ်ခင်ဗျာ။ဒီဥစ္စာကတော့ပြည်လဲရဲ့သဘောထားမှာအများကြီးမပြီးပါလိမ့်မယ်။အဲကျွန်တော်တို့ကတော့ဒီအသေးအဖွဲ့ကိစ္စကနေသမရာကြီးနဲ့ဦးအောင်မင်းတို့ကျိုးပန်းစီစဉ်ဆောင်ရွက်နေတဲ့ငင်းကြိုင်းလုပ်ငန်းကိစ္စကြီးကိုသူတိခိုက်မှာပဲကျွန်တော်မလိုလားတာပါ။ဒီအမှုကြီးညံ့ညံ့ကြီးပြေသွားတာကိုပဲကျွန်တော်လိုချင်ပါတယ်ခင်ဗျာ
။ဦးဆိုင်ကြံကိုကျိုင်းတုံမြို့မှာရှိတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA နဲ့ဆက်သွယ်တဲ့ဆိုပြီးစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့22ရက်နေ့ကကျိုင်းတုံရဲစခန်းကနေတရက်လိုအနေနဲ့စတင်အမှုဖွင့်တရားစွဲဆိုခဲ့တာပါဒီမှုနဲ့ပတ်သက်ပြီးတရားစွဲဆိုခံထားရသူဘက်ကလိုက်ပါဆောင်ရွက်မဲ့အကျိုးဆောင်ရှင့်နေကြီးဦးအောင်သိန်းကတော့တရက်လိုဘက်ကတင်သွင်းမဲ့တပ်သေးအထောက်အထားတွေကိုအရင်ဆုံးစစ်ဆေးသွားမယ်လို့အခုလိုပြောဆိုခဲ့ပါတယ
် CNLD ပါတီဘက်ကအော်ဒီရှိပုဂ္ဂိုလ်သွားပြီးတော့အတွေ့အကြုံနဲ့အခါမှာတော့အလူပေါ်မှာဒီဖြောင်းချက်တွေဝန်ခံချက်တွေအလက်မရလို့ခိုင်းတာဒီအစီအလုံးဖြစ်တယ်ဆိုတဲ့သဘောထားပြီးတော့ကျွန်တော်တို့အခုပြောပြကြည့်ရပြီးသားနှင်တာတော့ရှိတာပေါ့လေနော်ဒါပေမဲ့ဒီအယုံကိုပြီးပြီးတော့ကြားဆွေးနေတဲ့အခါမှာအဲ့ဒီဖြောင်းချက်တွေဟာတရားနည်းလမ်းရယူထားတဲ့ဖြောင်းချက်ဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ကလေလာပုဂ္ဂိုလ်မှာဖြစ်တယ်။အဲဒီလိုဒီဖြောင်းချက်တွေဟာမိသားစုရရယူတာကိုသူတို့ဘောဆန္ဒရအောင်လူလျောက်ပြီးရဖြောင်းချက်မဟုတ်ဘူးဆိုတော့ဒါမလျော်ဩဇာပုံပြီးတော့အကျဉ်းကျတဲ့ဖြောင်းချက်ယူထားတဲ့ဖြစ်ဖြစ်ပြီးတော့ဒီအရေးကိုကျွန်တော်တို့ကရုပ်သိမ်းဝင်ပြည့်ဖြည့်ခွင့်တော့ကျွန်တော်တို့ဆက်ပြီးစူးစမ်းရမှာပေါ့နော်
လောလောဆယ်မှာတော့ဦးဆိုင်ကြံကိုအာမခံမပေးပဲကျိုင်းတုံထောင်အတွင်းမှာဖမ်းဆီးချုပ်နှောင်ထားတာပါအဲ့ဒီလိုချုပ်နှောင်ထားစဉ်အာနာပိုင်တွေရဲ့ရိုက်နှက်ညှဉ်းပန်းမှုတွေကြောင့်မလို့ဦးခေါင်းမှာထိခိုက်ဝေဒနာခံစားနေရပြီးမိသားစုဝင်တွေကစိတ်ကူတာကွန်တောင်းခံထားတယ်လို့လည်း SNLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်လိပ်ကပြောပြပါတယ်ဦးဆိုင်ကြံကိုဖမ်းဆီးပြီးနောက်တရက်မှာပဲကျိုင်းတုံမှာရှိတဲ့ RCSS SSA ရုံးကိုလည်းစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကအင်အားသုံးဝင်ရောက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့တာကြောင့်အစိုးရနဲ့တရားဝင်အပြစ်ခတ်ရဲဆဲထားတဲ့ RCSS SSA ကလည်းဒါဟာနှစ်ဖက်ယုံကြည်မှုကိုထိခိုက်စေတယ်ဆိုပြီးသတိပေးထားတာပါSNLD ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်လက်ကတော့အစိုးရအနေနဲ့တရားဝင်ရုံးဖွင့်ခွင့်ပေးထားတဲ့အဖွဲ့တစ်ခုကိုဒေသခံတွေဆက်ဆံခွင့်မရှိဘူးလို့တရားဝင်ပြောဆိုထုတ်ပြန်ထားတာမရှိကြောင်းအခုလိုပြောပါတယ်
။ကျွန်တော်ပြီးတော့အဲ့လိုကန့်သတ်ချက်မျိုးလုံးဝမရှိဘူးမဆက်ဆံရဘူးဆိုတာဆက်ဆံရုံးဖွင့်တယ်ဆိုကြတဲ့ကဆက်ဆံရအစိုးရနဲ့တော်လကောင်းတခြားဆက်ဆံရဖွဲ့စည်းနဲ့တော်လကောင်းပြည်သူလူထုနဲ့တော်လကောင်းလွတ်လွတ်လပ်လပ်ဆက်ဆံပိုင်ခွင့်ရှိတယ်ဆိုတာကိုပဲကျွန်တော်နားလည်ထားပါတယ်ခင်ဗျာ။ဒါကြောင့်မို့လို့ဆက်ဆံရအာဏာပိုင်ရဲ့အမှားဖြစ်တဲ့အကြောင်းမို့လို့ငြင်းငြင်းကိစ္စကိုမတိခိုက်စေခြင်းမူအဖွဲ့အစည်းချင်းချင်းမျက်နှာမပြည့်စေခြင်းမူဆိုလို့ရှိရင်တော့ငြင်းငြင်းရုပ်သိမ်းပြီးတော့ဒီအမှုကိုကျင်းပလိုက်တာသူတို့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။လာမယ့်ဂျွန်လ2ရက်နေ့မှာတော့ဦးဆိုင်ကြံကိုကျိုင်းတုံတရားရုံးမှာစတင်အမှုစစ်ဆေးဖို့ချိန်ဆထားပြီးအဲ့ဒီနေ့မှာနှစ်ဖက်ရှင်းနေတွေကနေတရားလိုအနေနဲ့တရားဆွဲဆိုသူတွေကိုစတင်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်
။မန္တနာချန်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။